ီကနေ့ခေတ်မှာမြို့သမီးတွေဟာမြို့သားတွေနဲ့တန်းတူနိုင်ငံရေးစီးပွားရေးလူမှုရေးနယ်ပယ်တွေမှာရှေ့တန်းကပါဝင်လာကြပါပြီ။သူတို့ရဲ့စူးစမ်းရုံးကဲမှုတွေကြောင့်ကမ္ဘာမှာတစ်နေ့တစ်ခြားနေရာရလာကြတယ်ဆိုပေမဲ့မြန်မာနိုင်ငံမှာတော့မြို့သမီးတွေပေါ်ခွဲခြားဆက်ဆံမှုကရှိနေဆဲဖြစ်ပါတယ်။အထူးသဖြင့်နိုင်ငံရေးမှာမြို့သမီးတွေခွဲခြားခံရတာပါ။
တိုင်းရင်းသားမြို့သမီးလွှတ်တော်ဖွဲ့စည်းတူဦးနေနဲ့အများကြီးရုန်းကန်ရတယ်။ကိုယ်ကိုခွဲခြားဆက်ဆံတယ်လို့ကိုကိုနဲ့ကိုကခံစားမှုမရှိရလေအောင်အများကြီးကြိုးစားရတယ်။ဒီမှာဆိုလို့ရှိရင်ဒီရခိုင်ဒီမိုကရေစီဖွဲ့ချုပ်ကိုပြောင်းသွားပြီးတဲ့နောက်ပိုင်းအများကြီးခွဲခြားဆက်ဆံခံရတယ်။အဲဒါပေမဲ့ဒီလူစုရှိမှမပြောဖြစ်အောင်ဒီအကြောင်းအရာတွေကိုနေပြီးတော့မခံစားမိအောင်ပေါ့နော်။အများကြီးသတိထားပြီးတော့နေရတယ်။ကျမထင်ပါတယ်ဒါကျမရေမမဟုတ်ပါဘူးဟိုအခုရခိုင်ပြည်နယ်လိုမျိုးအခြေအနေမြို့သမီးတယောက်ကိုနှစ်ပါတီပူပေါင်းခဲ့တယ်ပူပေါင်းပြီးတော့နေပြီးတော့ပါတီတွေခွဲသွားကြရတယ်ကိုပါတီနဲ့ကိုရက်တီခဲ့ကြတဲ့အချိန်ခါမှာအမျိုးသားတွေလည်းပါတီကထွက်သွားတာရှိတယ်ပေါ့နော်ဒါပေမဲ့အမျိုးသားတွေထွက်သွားတော့ဟိုဘယ်သူမှနေပြီးတော့ဒါကိုမှားတယ်လို့ဝေဖန်တာမျိုးတွေ့ရဘူးပေါ့နော်အတိုင်းတော်တစ်ခုတူနားလည်ပြေးကြတယ်ဒါပေမဲ့ကျမထွက်တဲ့ခါကျမှုခွင့်ရမှာတော့အရန်ဟိုဒီ negative အဟာရတွေနဲ့ကြိုးကြဆိုကြဆိုမတူဘူးပေါ့နော်ဒီနိုင်ငံရေးပတ်ဝန်းကျင်ကပို့ပြီးတော့ခွဲခြားဆက်ဆံမှုတွေများစွာရှိတယ
်။လွတ်တော်ကုစလေဒေါထုမေပြောပြသွားတာပါ။ဒေါထုမေဟာ2006ခုနှစ်မှာရခိုင်ဒီမိုကရေစီဖွဲ့ချုပ် ALD ပါတီကိုစတင်ဝင်ရောက်ခဲ့ပြီးရခိုင်ပါတီနှစ်ခုပူးပေါင်းတဲ့အခါမှာရခိုင်မျိုးသားပါတီ AMP ကိုဝင်ရောက်ခဲ့ပါတယ်။2015ရွေးကောက်ပွဲမှာ AMP ပါတီကိုစားပြုဝင်ရောက်ရှင်ပြိုင်ခဲ့ပြီးရန်ပြဲမြို့နယ်နဲ့အမ်းမြို့နယ်ရဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဖြစ်လာခဲ့တာပါဒေါထုမေအဲ့ဒီလိုနိုင်ငံရေးမှာပါဝင်လာခဲ့တာဘာကြောင့်ပါလဲ
ဒီမှာငယ်တုန်းကတက္ကသိုလ်အကြောင်းရေးထားတဲ့စာအုပ်တော့ကိုဖတ်ဖို့ရဒီရန်ကုန်တက္ကသိုလ်ရဲ့အခြေအနေတနိုင်ငံလုံးကလာကြတဲ့အကြောင်းတောက်ကြောင်းတို့များရဲ့ပညာသင်ကြားရတဲ့အခြေအနေတကယ်ပညာရေးကိုရှာဖွေတဲ့အကူဝန်တင်ရကိုရှာဖွေတဲ့တက္ကသိုလ်ပေါ့နော်။ဒါပေမဲ့တကယ်တမ်းဆယ်တန်းအောင်လာတဲ့96ခွန်စတာကိုအဝေးတင်ပဲတက်ရတယ်။တကုံနိုနေရမှာရန်ကုန်မြို့နဲ့အဝေးကြီးဆိုတော့လူငယ်တယောက်ရဲ့အိမ်မက်တွေပြတ်သွားခဲ့ရတယ်။ကျမလိုမျိုးပဲတကယ်ဒီတက္ကသိုလ် life ကိုလိုချင်တဲ့လူငယ်မြန်မာနိုင်ငံမှာထောင်ပေါင်းသိန်းပေါင်းများစွာရှိပဲ။ဒီလူငယ်တွေရဲ့ dream ပေါ့နော်။ဒေးဒေးယူတာဖြစ်သွားတယ်လို့ပဲကျမခံစားခဲ့တယ်။ကျမတို့ရဲ့နောင်မမျိုးဆက်တည်ဒီလိုမဖြစ်ရအောင်ဒီမျိုးစနစ်တွေကိုဘသူတွေကပြည်ပြင်ပြောင်းလဲခွင့်ရှိလဲလေ့လာကြည့်ရခါတော့ဒါနိုင်ငံရေးကြောင့်ပဲနိုင်ငံမှာနိုင်ငံရေးစနစ်ကောင်းမွန်နေပြီဆိုလို့ရှိရင်ဒါပညာရေးစနစ်ကောင်းမွန်လို့ပဲဟိုဒီအတူပဲတခြားတော့ကျမရေးစနစ်ဒီဝါရေးစနစ်ဒီလိုအရာတွေအကုန်လုံးကိုနိုင်ငံရေးနဲ့ပဲပြည်ပြင်ပြောင်းလဲလို့ရတာလို့ဟိုကျမကတော့ယုံကြည်တယ်ဒါကြောင့်မလို့နိုင်ငံရေးစတင်ဆုပ်ရှာရေးလို့ပြောလို့ရတယ်
ဒေါက်တာကိုစလေတဦးအနေနဲ့လက်ရှိဒေါထုမေဘာတွေများဆောင်ရွက်နေပါလဲ
။အဲကျွန်မပညာရေးကြောင့်ပဲနိုင်ငံကိုထူထောင်လို့ရတယ်လို့ယုံကြည်တယ်ရှင့်။ဒါကြောင့်မလို့မိမိရဲ့ဒေါက်တာကိုစလေချင်းမွေတွေကနေပြီးတော့2016ဝစပြီးတော့လူမေဆေးဦးကိုနေပြီးတော့ရန်ကုန်မှာအင်္ဂလိပ်စာသင်ပေးပါတယ်။ဒါတော့ဟိုနိုင်ငံတကာစကောလာရှစ်သွားမဲ့လူငယ်တွေကိုအင်္ဂလိပ်စာအခြေခံခိုင်သွားအောင်အခုကနေပြီးတော့နိုင်ငံတော်မှာသွားပြီးတော့ပညာသင်နိုင်တဲ့အထူးအထူးသဖြင့် Master Degree တခုကိုရယူနိုင်တဲ့အထူးဆိုပြီးတော့ Youth and Education ဆိုပြီးတော့ကျွန်မကိုယ်ပိုင် Foundation နဲ့ကိုတနိုင်တပိုင်ငွေလေးနဲ့ဒီလုပ်ငန်းကိုလှုပ်ဆောင်ခဲ့တာဖြစ်တယ်။အဲနောက်တစ်ခုကတော့ဒီလောလောဆယ်မှာတော့နေပြီးတော့ဒီရခိုင်ပြည်နယ်မဆနာနယ်အမှတ်7ရဲ့တွတ်တော်ကိုစတူးနေနေတော့ကျွန်မစနစ်စင်နေတိုင်းမှာဆိုကျွန်မရဲ့အမျိုးနယ်နဲ့ဆက်သွယ်ရှိတယ်ကျွန်မရဲ့Ramming မျိုးနယ်နဲ့ဆက်သွယ်နေတယ်အစ်စ်တွေအပါအဝင်မြောက်ဦးကျောက်တော်ဗာဒီယာပုဂ္ဂိုလ်တွေနဲ့ရောတီတူတွေနဲ့ရောဆက်သွယ်နေရပေါ့
။လက်ရှိရခိုင်ပြည်နယ်ရေးနဲ့ရခိုင်ပြည်သူတွေအတွက်သူ့ရဲ့မျှော်လင့်ချက်ကိုလည်းဒေါထုမေကအခုလိုပြောပြပါဗျ
။ခိုင်ပြည်နယ်ရဲ့ပြည်ရင်းအေဂျင့်ရေပေါ့နော်သူတပင်တရားဥပဒေစိုးမိုးရေးကတော့ကျွန်တော်တို့လွတ်တော်ကိုဆိုလဲတပ်ဖြည့်တဲ့ခိုင်ပြည်နယ်ကဟိုခိုင်ခိုင်မာမာတည်ငြိမ်တာပေါ့နော်တကယ်တီတူတွေအေးချမ်းချမ်းနဲ့တည်ငြိမ်ချက်တွေကျွန်တော်တို့မတွေ့ခဲ့ရအခုဆိုပို့ပြီးတော့ဆိုရတယ်ကျွန်တော်တို့ပြည်နယ်လေးမှာပဲနေပြီးတော့တိုက်ပွဲတွေပြင်းထန်လာတဲ့အချိန်လေးတရှိရသူတပင်အကလေးတွေအမျိုးသမီးတွေထိခိုက်ဒဏ်ရာရရှိတဲ့အမျိုးသားတွေဖမ်းဆီးခံရတယ်လူငယ်တွေဖမ်းဆီးခံရတယ်တကယ်မြန်မာနိုင်ငံမှာနေပြီးတော့ဒီငင်းချမ်းရေးဖြစ်စဉ်တိုင်းရင်းသားပေါ်မှာအခြေခံတဲ့ Federal နိုင်ငံထူထောင်ဖို့ Federal နိုင်ငံတစ်ခုကိုနေပြီးတော့အဆောက်ပြုဖို့တိုင်းရင်းသားအကုန်လုံးမျှော်လင့်နေကြတဲ့အချိန်တို့တော့ကျွန်မသုံးသပ်ချင်ပါတယ်ရှင
်။ဒါကတော့ရခိုင်ပြည်နယ်ရန်ပြဲမြို့နယ်နဲ့အမ်းမြို့နယ်ရဲ့မြို့သားလွတ်တော်ကိုယ်စားလှယ်ဒေါထုမေပါရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။